မန္တလေးမြို့မဟာအောင်မြေကြောက်ဝိုင်းအဆင့်မြင့်တင်ရေးကော်မတီကပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကစပြီးလက်မှတ်တွေကိုကြောက်စိမ့်ဈေးတွေမှာစတင်ကောက်ခံနေတာဖြစ်ပါတယ်။ကြာဆင်းနေတဲ့ပြည်တွင်းကြောက်မြက်ဈေးကွက်ကိုပြန်လည်မြင့်တင်ဖို့ရည်ရွယ်ပြီးနိုင်ငံတော်အစိုးရထံတင်ပြတောင်းဆိုသွားမှာဖြစ်တယ်လို့လက်မှတ်ကောက်ယူနေသူတွေကပြောပါတယ်။ပြည်တွင်းကြောက်စိမ့်ဈေးကွက်ဟာတရုတ်ဝယ်လက်တစ်ခုတည်းကိုသာပြီးကိုအားထားလာခဲ့ရတာဖြစ်ပါတယ်။အခုချိန်မှာတော့တရုတ်ပြည်အထိတရားမဝင်ပေါင်ခိုတင်ပို့မှုတွေအစမတန်မြင့်တက်လာတဲ့အတွက်ပြည်တွင်းကြောက်စိမ့်ဈေးကွက်မှာတရုတ်တွေလာရောက်မဝယ်ယူတော့ဘူးလို့မဟာအောင်မြေကြောက်ဝိုင်းကကြောက်ရောင်းဝယ်ကုန်တယ်တွေကပြောပါတယ်။အခုဆိုရင်ပြည်တွင်းဈေးကွက်ထဲကိုကြောက်အညံ့တွေသာရောက်ရှိလာကြပြီးတိုးလောင်ထားတဲ့ကြောက်ကောင်းတွေအစမတန်ဈေးနှိမ်ခံနေရတယ်လို့မဟာအောင်မြေကြောက်ဝိုင်းကကြောက်စိမ့်အရေးဖြတ်သားကုန်တယ်ဦးသိန်းနိုင်ဝင်းကပြောပါတယ
်။ဒီပဋ္ဌာန်းရှိတဲ့တိုင်းဝိုင်းနေအားလုံးဒီကျွန်တော်တို့ဒီပြီးပေါက်ပဲဓာတ်ရိုက်ထုတ်နေကြတော့ပြည်တွင်းမှာကြောက်ကပြောက်လာတော့လဲလို့လက်သားအနေနဲ့ကြတော့ကြောက်ကြည့်ရမလို့ရန်ခက်ခဲသွားတယ်။ကိုနဲ့တန်ရတန်တော့ပဲကြည့်ရတဲ့သဘောမျိုးဖြစ်သွားတာ။အဲ့ဒီမှာတော့ကဲရတယ်ရန်ကျက်လာ။အဓိကကတော့ကျွန်တော်တို့ရှင်မစည်းသမားလေးတွေကနေရတဲ့ကြောက်လေးတွေကကျွန်တော်တို့ဒီပြည်ရင်းကိုဝင်လာတယ်လို့ပြောလို့ရတယ်
။ထွက်ရှိလာတဲ့ကြောက်စိမ့်တွေကိုကနဦးအနေနဲ့ကြောက်လေးချိန်ပေါ်မူတည်ပြီးတွင်းဝအခွန်ကိုထွက်ရှိရဒေသမှာပဲပေးဆောင်ရတာဖြစ်ပါတယ်။အဲ့ဒီကမှတဆင့်နေပြည်တော်ကကြောက်မြက်ပြပွဲတွေအရောက်မှာတော့နိုင်ငံတော်အခွန်ငွေအဖြစ်ကြောက်တံပိုးရဲ့20ရာခိုင်နှုန်းအထူးကုန်စည်အခွန်900ခိုင်နှုန်းတက်တုတွင်းခွန်300ခိုင်နှုန်းပေးဆောင်မှသာတရားဝင်ကြောက်စိမ့်ရောင်းဝယ်တာဖြစ်ပါတယ်။အဲ့ဒီအတွက်ကြောက်စိမ့်ကုန်တယ်တချို့ဟာစုစုပေါင်းနိုင်ငံတော်အခွန်ငွေ28ရာခိုင်နှုန်းကိုမပေးလိုကြတဲ့အတွက်တရားမဝင်ဈေးကွက်ကနေတဆင့်တရုတ်ပြည်ကိုတိုက်ရိုက်တင်ပို့လာကြတာဖြစ်ပါတယ်။တရားမဝင်တင်ပို့နေတာတွေကိုနိုင်ငံတော်အနေနဲ့တားဆီးပိတ်ပင်နိုင်မှသာပြည်တွင်းကြောက်စိမ့်ဈေးကွက်ပြန်လည်ဥပေါ်လာမှာဖြစ်တယ်လို့ညာစိမ့်တောက်ကြောက်မြက်ရောင်းဝယ်ရေးလုပ်ငန်းရှင်ဦးမျိုးမြင့်နိုင်ကပြောပါတယ
်ဒီခိုးလန်းပိတ်လိုက်ရင်တော့ဒီပြည်ရင်းထွက်ပေါက်ကိုပိတ်မယ်ဆိုရင်တော့ကျွန်တော်တို့ဒီလောက်ကန်စားတော့တွေအားလုံးအဆင်ပြေမှာပေါ့အခုလောလောဆယ်မှာကတို့ဒီဒီပေါက်ပို့တဲ့ထွက်ပေါက်ကဒီကနေ့အစိုးရလည်းအခွန်မရဘူးကြောက်ကလည်းတရားမဝင်လမ်းကြောင်းကထွက်တာတွေများနေတဲ့အခါကျတော့ဒီပြည်ရင်းလောက်ကန်စားတော့တဲ့လူတွေကမတရားအကျက်တွေ့နေမှာနော်နောက်ပြီးကြတော့ဒီလောက်ကွက်နဲ့ပတ်သက်လို့လည်းလောက်ကွက်တွေအခု2014-2015မှာမတရားတူးပေါ်ပြီးတော့ထုတ်လုပ်တဲ့ကြောက်တွေတော်တော်များများလည်းဒီတရားမဝင်လမ်းကြောင်းကထွက်တာအများဆုံးပေါ့နော်အများဆုံးဖြစ်နေတဲ့အခါကျတော့ဒီပြည်ရင်းစီစဉ်မှုမှာဝယ်ရတာလည်းမချောင်ဘူးရောင်းတဲ့အခါကျတော့လည်းဝယ်သူဈေးကွက်ဖြစ်နေတယ်ရောင်းသူဈေးကွက်မဟုတ်တော့ဘူးအဲ့လိုဖြစ်နေဟိုဘက်မှာကြောက်ကသွားပုံနေတာပေါ့နော်ဟိုဘက်မှာခိုးလန်းထွက်တယ်တရားဝင်လမ်းကြောင်းကလည်းထွက်တရရှိတယ်တရားဝင်လမ်းကြောင်းထွက်ပြီမဲ့အစိုးရကိုအခွန်ရှော့ဆောင်ပြီးတော့ထွက်တဲ့ကြောက်တရဟိုမှာကြောက်ကောင်းတွေသွားဆူရောက်နေတာပေါ့နော်အဲ့အတွက်ဒီဘက်မှာလောက်ကန်စားတော့တဲ့လူတွေအတွက်ကျတော့မတရားနင်းတာထိခိုက်ပါ
နိုင်ငံတော်အနေနဲ့အခွန်ရှောင်လုပ်ငန်းရှင်တွေကိုတရားဝင်လမ်းကြောင်းပေါ်ရောက်ရှိလာအောင်လှုပ်ဆောင်ပေးဖို့တနိုင်တပိုင်းပြည်တွင်းကြောက်မြက်လုပ်ငန်းရှင်တွေကလိုလားတောင်းဆိုနေကြတာဖြစ်ပါတယ်။တနိုင်တပိုင်းလုပ်ငန်းရှင်တွေအတွက်နိုင်ငံတော်ကိုအခွန်ဆောင်ပြီးတရားဝင်အရောင်းဝယ်လှုပ်ဆောင်တာကိုပဲထောက်ခံတယ်လို့ကျော်စောမင်းကြောက်စိမ့်ရောင်းဝယ်ရေးလုပ်ငန်းရှင်ဦးကျော်စောအောင်ကပြောပါတယ
်။လုပ်ငန်းရှင်ကြီးတွေပြောကြားချက်ကတော့ဒီအခွန်တိုးမြင့်လို့ဆိုတဲ့သူတို့အကြောင်းပြချက်ပေါ့ဒီဥစ္စာပေါ်မှာသူတို့မကြိုက်ဘူးပေါ့တွင်းဝကုန်လည်းစောင့်ထားတယ်ပေါ့အဲ့တော့သူတို့ဘက်ကကြည့်ရင်မှန်တယ်ဒီဟာကိုစောင့်ပေးမယ်ဒီဘက်မှာတရားမဝင်ထွက်နေတဲ့လမ်းကြောင်းကိုလည်းကြက်ကြက်မက်မက်နဲ့တားဆီးပေးနိုင်ရင်လည်းကျွန်တော်တို့ဒီပြည်တွင်းကြောက်စိမ့်စီးဆင်းမှုကကျွန်တော်ဘက်ကိုရောက်လာနိုင်တယ်လောလောဆယ်ကျွန်တော်တို့ကတော့ဒီ25ရာခိုင်နှုန်းကိုကြောက်စိမ့်သမားတယောက်နေနဲ့ကျွန်တော်ထောက်ခံတယ်ဒါပေမဲ့ထောက်ခံပြီးတော့ကျွန်တော်တို့ဒီဘက်မှာကြောက်ပြပွဲကိုမတင်နိုင်တဲ့လူလုပ်ငန်းရှင်တွေကဒီအခွန်ကြောင်းမှုရှိခဲ့ရင်လည်းဒီခွန်ကြောင်းမှုဒီကြောက်တွေတရားမဝင်ထွက်နေတဲ့ဥစ္စာကိုလည်းကြက်ကြက်မက်နဲ့တားဆီးပေးနိုင်ရင်ကျွန်တော်တို့တိုင်းပြည်ရောကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေရောပေါင်းပေါင်းဆင်ပြေမယ်လို့တွေးမိတယ
်ဒါအပြင်ကြောက်စိမ့်တူဖော်နေမှုကိုလည်းယာယီရက်ဆိုင်ပေးစေလိုကြပါတယ်2012ခုနှစ်ကဖားကန့်ဒေသမှာနယ်မြေမအေးချမ်းတဲ့အတွက်ကြောက်စိမ့်တူဖော်မှုတွေကိုတနှစ်ကျော်ကြာရပ်နားထားခဲ့တဲ့အတွက်ပြည်တွင်းကြောက်စိမ့်ဈေးကွက်မှာအယောင်းဝယ်တွေမြင့်တက်လာခဲ့ပြီးဈေးကောင်းရရှိခဲ့ကြပါတယ်။အဲ့ဒီအခွင့်အလမ်းရရှိဖို့အတွက်လက်မှတ်တွေကောက်ခံနေပြီးနိုင်ငံတော်သမ္မတထံပေးပို့ကာပြည်သူ့လွတ်တော်မှာဆွေးနွေးနိုင်ဖို့ကြိုးစားသွားမှာဖြစ်ပါတယ်။လက်ရှိအချိန်ထိမန္တလေးမြို့မှာလက်မှတ်ပေါင်းတသိန်းနီးပါးကောက်ခံရရှိထားပြီးသခိုင်းနဲ့ဖားကန့်မှာလည်းဆက်လက်ကောက်ခံနေတယ်လို့ပြောကြပါတယ်။ပြည်တွင်းကြောက်စိမ့်ဈေးကွက်မှာမိခိုလုတ်ကင်နေသူအရေးအတွက်ဟာမန္တလေးမြို့မှာ2သိန်းကျော်သခိုင်းမြို့မှာ9000ခန့်နဲ့ဖားကန့်ဒေသမှာ9သိန်းကျော်အထိမိခိုလုတ်ခိုင်နေကြတယ်လို့သိရပါတယ်ခင်ဗျာ